American ပြည်အောင်စု John Hawkins တက္ကသိုလ်ရဲ့ Bloomberg လူလူကျမ်းမာရေးကျောင်းကဒီဇင်ဘာ6ရက်နေ့ကထုတ်ပြန်တဲ့အစီအကံစာတက်မှာမြန်မာအမျိုးသမီးပေါင်း 8,500 လောက်လူကုန်ကူးခံထားရတယ်လို့ရေးသားထားတာဖြစ်ပါတယ်ဒီနှစ်အတွင်းမှာပဲတရုတ်နိုင်ငံကိုရောင်းစားခံရတဲ့အမျိုးသမီး100,000,000လောက်ကိုလွတ်မြောက်အောင်ကူညီပေးနိုင်ခဲ့ပေမဲ့မကူညီနိုင်တဲ့အနေအထားတွေများစွာရှိကြောင်းလည်းထိုင်းနိုင်ငံအခြေဆိုင်ကချင်အမျိုးသမီးအစည်းအရုံးကနေသိရပါတယ်အခုနောက်ပိုင်းတရုတ်နဲ့ထိစပ်နေတဲ့နယ်စပ်ဒေသတွေကအမျိုးသမီးတွေတွေမကပဲတခြားတိုင်းနယ်ပြည်နယ်တွေကအမျိုးသမီးတွေပါရောင်းစားခံရတာတွေများလာကြောင်းထိုင်းနိုင်ငံအခြေဆိုင်ကချင်အမျိုးသမီးအစည်းအရုံးကမိုးနေလီကအခုလိုပြောပါတယ်
အမတို့မကူညီနေတဲ့အပိုင်းတွေလည်းရှိတယ်တချို့ကတော့ဟိုအဝေးကနေကူညီလမ်းတောင်းတဲ့ခါတွေပေါ့နော်သူတို့လူမြောက်နိုင်ဖို့အတွက်အကူအညီဖို့အတွက်ဆိုမတို့အနေနဲ့သက်ဆိုင်ရာတင်ပြပေမဲ့ funding မရှိတာတွေရဲ့ပြည်ပြုတ်ရေးတွေကလည်းငွေကြေးမရှိတော့သူတို့တော့မခေါ်ပေးနိုင်တဲ့ခါတွေပေါ့နော်အဲ့လိုမျိုးတွေလည်းအများကြီးရှိတယ်မတို့ရဲ့စီဟောက်ကနေကူညီပေးလိုက်တဲ့ခါတော့တရားကြော်ကြော်လောက်တော့ရှိနေတယ်ပြချင်းတစ်ခုလည်းမဟုတ်ဘူးခိုင်ပြီးဖက်ကပါတယ်တခြားအတိုင်းသားမျိုးသမီးတွေလည်းပါနေတာတွေ့ရတော့လေနော်ရင်တော့ဆိုရင်ကချင်နဲ့မြောက်ပိုင်းရှမ်းဒီဘက်တရုတ်နဲ့မြူးရဲ့ဖက်ကလူတွေကပိုများတယ်အခုဆိုရင်ဟိုးအောက်ပြည်ကအထီးပိုပြီးတော့များလာတာကိုတွေ့ရတယ
်ဒီလိုချင်းတွေကြုံတွေ့ရတာဟာမြန်မာနိုင်ငံမြောက်ပိုင်းကပဋိပက္ခတွေနဲ့ဆက်ဆက်နေတဲ့အတွက်ဒီအဖြစ်ဆိုးကနေကာကွယ်နိုင်ဖို့ကချင်နဲ့ရှမ်းပြည်နယ်ကစစ်ပွဲတွေရပ်ဖို့လဲအမေရိကန်သုတေသီတွေကမြန်မာအစိုးရကိုတောင်းဆိုထားပါတယ်။ကချင်နဲ့ရှမ်းပြည်နယ်တွေဘက်မှာစစ်ပွဲတွေကြောင့်နေရက်ဆွန့်ခွာပြီးစစ်ဘေးရှောင်စခန်းတွေမှာနေထိုင်ကြရတဲ့သူတွေဟာလည်းတိတ်နေချီရှိနေတာဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်နောက်ပိုင်းကနေစပြီးစစ်ဘေးရှောင်စခန်းတွေကလူငယ်ပိုင်းတွေကိုအထောက်ပံ့တွေကန့်သတ်လိုက်တဲ့အချက်ကလည်းလူကုန်ကူးမှုတွေဖြစ်လာဖို့တွန်းအားပေးနေတယ်လို့ဖြစ်ကြောင်းကချင်ငင်းချင်းရေးကွန်ရက်က BS ဒဇီနိုကထောက်ပြပါတယ်
။2016ကစပြီးတော့မှထောက်ပံ့နေတဲ့အခွင့်အရေးတွေကနေပြီးတော့ special training ကနေပြီးတော့မှ35နှစ်အရွယ်ဒီကြားထဲကလူငယ်တွေကိုထောက်ပံ့မှုချော့ချတာပေါ့နော်။ဒီလိုစခန်းတွေမှာဆိုလို့ရှိရင်ထောက်ပံ့မှုရောက်ပါကြရပေါ့နော်။အနောက်ကရ idea ကလူငယ်တွေကိုတစ်ခါတမိုးမှုကိုပဲသိခွေရမယ်မဟုတ်ပဲတဲ့ကိုယ်စီကိုထားနေပေါ့နော်။လူငယ်ချောက်ပြလာဖို့ဒီအတွက်လည်းဒီနိုင်ငံတော်အစိုးရလည်းတိုက်တွန်းပေါ်တော့ဒါပေမဲ့ခန်းမျိုးလက္ခဏာတွေ host community ကလူတွေကလည်းဟိုကလည်းစီးပွားရေးခိုင်မာတဲ့နေရာဒါလည်းမဟုတ်တဲ့အဖြစ်ကိုကိုယ်မျိုးစစ်ပေးဆောင်နေသိကြည့်ပြီးတော့မှဝင်လာတဲ့အခါမှာ resource တွေ sharing လုပ်ရတယ်ဟိုကအလုတ်ကန်အခွင့်အလမ်းကလည်းတစ်ခုပေါင်းနေပေါ့နော်ဒါကကုလမျိုးလူငယ်တွေကိုတန်းလိုက်ကြိုးစားဖို့မစားတော့လည်းကိုယ်ကိုယ်ကိုယ်စားဖို့အားကိုးလာစီဖို့ဆိုတဲ့လုပ်တဲ့ approach ကတစ်ဖက်မှာဒီလူကုန်ကူးမှုဖြစ်လာဖို့လည်းတော့အားပေးနေတယ်ပေါ့နော်ရောင်းချအနေနဲ့
လူကုန်ကူးမှုတွေကိုရှင်းချနိုင်ဖို့လူငယ်တွေအတွက်ပြည်ရင်းမှာပဲလောက်ကင်ခွင်းလန်းတွေများများဖန်တီးပေးဖို့လိုအပ်ကြောင်းလဲသူမကဆိုပါရယ်။နေဆက်တခြားကစစ်ဆောင်စခန်းတွေမှာသူတို့သမီးတွေအဖြစ်လာဝယ်ရမျိုးတွေရှိကြောင်းလဲ PS တိုင်စင်တော်ကအခုလိုဆက်ပြောပါရယ
်။မျိုးသမီးတွေကိုလေသူတို့သမီးအဖြစ်လာဝယ်တာပိုဖြစ်ကြရယ်ပေါ့နော်။ဒါနေဆက်တခြားကစခန်းတွေမှာပေါ့။လာပြီးတော့တင်တောင်းတာခံရတဲ့သူတို့သမီးကိုလည်းနိုင်ကဒါရောကံကောင်းတာလို့သူယူဆလာကြရယ်ပေါ့နော်။ခုမှမဟုတ်ဘူး2014ကလေးကဒါဝင်မျိုးမျိုးရောတောက်ခံရလာတာလို့အင်ဂျင်ကပြောနေတာမဟုတ်ပေါ့နော်။သူတို့ဒီဘက်မှာမနာလိုလို့ဆိုတဲ့ဟာမျိုးပေါ့နော်။အဲ့လိုမျိုးအသေးခေါ်ရတာရှိတယ်ပေါ့။ဆုံးကြရရတယ်လေ။သူတို့သမီးကသဘောတူလို့မိတာလည်းသဘောတူလို့ပါသွားပြီဆိုလို့ရှိရင်အင်ဂျင်ကပြန်လဲကတော့အတိုင်းကျတဲ့ဟာမျိုးရှိရပါတော့ဒီကတော့မိမိပါသွားတဲ့လူကြီးအင်ဂျင်ကျန်ဆက်တယ်ပြန်မလာတာသူကဒါဆက်နေတယ်ဆိုတာအင်ကလည်းလုံးဝမသိဘူးတော့တရားမရောက်ပေါ့တော့ထပ်ပြေးလာရဲဒုက္ခရောက်နေတဲ့လူကြီးတွေ့လာတဲ့အခါတော့ဒီလိုမျိုးဖြစ်နေတယ်ဆိုတဲ့ဟာကိုပို့ပြီးတော့ဆက်ကြလာတာပေါ့
ဒါပြင်တပတ်နိုင်ငံမှာဝင်ငွေကောင်းတဲ့အလုပ်ကိုင်တွေရမှဆိုပြီးလူပွဲစားတွေကနေတဆင့်ရောင်းစားခံရတဲ့အမျိုးသမီးတွေအများအပြားရှိနေတယ်လို့လည်းသိရပါတယ်ဒီကြောင့်ကိုကချင်ပြည်နယ်မြစ်ဆုံဒေသကဒေသခံတယောက်ကအခုလိုပြောပါတယ
်အလုပ်ကောင်းကောင်းရမယ်ဒီမှာအချက်ဒီမှာဟိုမှာအလုပ်အဆင်ပြေတယ်အကြောင်းပေါ့နော်အဲ့လိုမျိုးခေါ်တာဥမာပေါ့နော်မိသားတိုင်းရတယ်ဒီကမသိတော့ပေးထားလိုက်တာပေါ့တဲ့မိသားတွေလည်းဒါဆီယံမီပေါ့တကယ်ဆိုရင်ဒီမိသားတွေကလည်းဘာမှမကြည့်နားမလေတဲ့လူဆိုတော့နော်ကျွန်တော်ပုံပေါ်သားတွေဆိုတော့ပြည့်တဲ့အတိုင်းယူသားလေယူအလေအဲ့အကြောင်းမို့ပေါ့ခံရတာပေါ့ဒီပြုတ်ကြီးရဲ့မင်းမငယ်ပေါ့နော်အဲ့လိုမျိုးပေါ့မိသားတွေလို့ပြီးမှကလေးတယောက်ရပြီးမှအကျွန်ခံတဲ့သဘောဖြစ်နေတာပေါ့
လူကုန်ကူးခံရမှုအခြေအနေတွေနဲ့ပတ်သက်ပြီးတိုင်ကြားလာရင်ဆောင်ရွက်ပေးကြောင်းမြန်မာနိုင်ငံမျိုးသားလူ့ခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမရကခုလိုပြောပါတယ
်တစ်ဖက်မှာပွားပြီးတော့အမျိုးသမီးတွေပါတွေချိုးပေါက်ချိန်ခံရတဲ့ဆွဲအားတွေနဲ့ပတ်သက်လို့တော့ကျွန်တော်တိလောက်တော့တိုင်ကြားချက်ကတော့ကျွန်တော်စီမံပြရအောင်ကြားရင်တော့ကျွန်တော်ဆောင်ရွက်မယ်ဒါမှမဟုတ်ရင်တော့တက်ဆိုင်ရာဝကြီးဌာနတွေခိုင်တွေဆောင်ရွက်နေတဲ့သဘောမျိုးဖြစ်ပါတယ်ဒါတွေရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ကနိုင်ငံသားရေးဝကြီးဌာနအနေဖြင့်တင်ပြပြီးတဲ့အခါမှာနှိမ့်နိုင်ဆောင်ရွက်ပေးတာရှိပါတယ်ကျွန်တော်တို့ကော်မရှင်နှစ်ဦးကြားထဲမှာနှိမ့်နိုင်ပြီးတော့ဘယ်လိုကောနိုင်ငံသားရေးဝကြီးဌာနအနေဖြင့်ပြန်ပြီးတော့လည်းကောကျွန်တော်ဆောင်ရွက်ပေးပါတယ်
တရုတ်နိုင်ငံမှာမိမပြိုရီဆိုရင်အမေရိကန်ဒေါ်လာ1000ကနေ1000ခွဲလောက်အထိပေါက်ဈေးရှိနေရလို့လဲဂျွန်ဟော့ကင်းတက္ကသိုလ်ရဲ့အစီအစဉ်ခန်းစာရသိရပါတယ် ဒီမှာတော့ဒီကနေ့ဒီအပိုင်းနဲ့လက်ရှိတယ်တချို့ကတော့ဟိုအဝေးကနေကုညီလန်းတောင်းတဲ့အတွက်ဟာဒီနဲ့ပတ်သက်လို့တော့ကျွန်တော်သိလောက်တော့လူဦးရေထိန်းချုပ်မှုမူဝါဒကိုနှစ်ပေါင်းများစွာကျင့်သုံးခဲ့ပြီးယောက်ျားလေးယူမာတာမြင့်မြတ်တဲ့ဆိုတဲ့ယူဝါဒကြောင့်အမျိုးသားဦးရေကအမျိုးသမီးဦးရေထက်30-30လောက်ပိုများနေရလို့သိရပါတယ် အဲဒါကြောင့်ရွှေရောက်လာတဲ့အခါမှာတရုတ်အမျိုးသားတွေအတွက်အိမ်နောက်ဘက်ရှာလာတာကြောင့်အိန္ဒိယနိုင်ငံတွေကဆင်းရဲတဲ့အမျိုးသမီးပေါင်း1,000,000ချီပြီးရောင်စခံနေရပါတယ်။ဒီရိုက်ခတ်မှုကမြန်မာဘက်ကိုလည်းတက်ရောက်လာပြီးအခုနောက်ပိုင်းနေဆက်ဒေသတွေကအမျိုးသမီးတွေတာမကပဲနိုင်ငံတော်ကအမျိုးသမီးတွေထိပါရောင်စခံရတဲ့အနေအထားတွေကြုံတွေ့လာရတာဖြစ်တယ်လို့လည်းပြောကြပါတယ်ရှင်။